ကျွန်တော်တို့အခုဆိုရင်ဒီ NLD ပါတီအနေနဲ့နော်ဒုတိယလုံးဝတခဲနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့အစိုးရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း3နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ3နှစ်တာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီကာလအတွင်းမှာအားနိုင်ချက်တွေအသာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီးပြီလဲဘာတွေကိုတကယ်တမ်းဒီဒီကောက်ပဲကတိကဝတ်အတေအတိုင်းအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲပေါ့နော်ဒါတွေအဓိကထားပြီးတော့ဆွေးနွေးသွားချင်တာပါရှင့်ဆိုပထမဆုံးကျွန်မဟိုဆရာဒေါက်တာမျိုးညွန့်ကိုဆွေးနွေးပေးစေချင်ပါတယ်အဲဒီ NLD ပါတီအနေနဲ့လက်ရှိဒီ3နှစ်တာကာလအတွင်းမှာပေါ့နော်အောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အရာတွေဆရာဘာတွေမြင်မိပါလဲရှင
့်ကျွန်တော်တို့ဆိုရအနေနဲ့အခုပြီးခဲ့တဲ့3နှစ်အတွင်းမှာအဓိကလုပ်ခဲ့တဲ့ဟာကျန်းမာရေးနဲ့ပညာရေးဦးစားပြီးလုပ်ခဲ့ပါတယ်ဝိပညာရေးမှာဆိုရင်အောက်ခြေတော့မူဂျူမူလာတန်းကစပြီးတော့ပညာရေးမှာတော့ဒါတင်ဒါဖြီဆိုတဲ့စနစ်ကနေပြီးတော့စဉ်းစားတွေးခေါ်တာဖို့တော့လူ့ဘဝမှာတွေ့ကြုံလာမယ့်ပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတဲ့အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်လုပ်နေပါတယ်ဒီလိုလုပ်နိုင်မှုအတွက်လည်းတော့ပညာရေးမှာကျန်းမာရေးမှာအသုံးစည်တွေကိုအစတိုးပြီးကျွန်တော်တို့သုံးစွဲနေပါတယ်ဒါကျွန်တော်ရဲ့အဓိကအောင်မြင်မှုလို့ကျွန်တော်တို့ပြောချင်ပါတယ်။ဒါကရုပ်ပိုင်းအရာပါ။နောက်တစ်ခါစိတ်ပိုင်းအရာလည်းကျွန်တော်တို့ကပြည်သူတွေကိုဖိစီးနေတဲ့အကြောက်တရားကိုတော့တိုင်းတာတစ်ခုကြီးကျွန်တော်ရောပါသွားအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ဒါယုံကြည်ပါတယ်။တရားလေးကကျွန်တော်တို့လွတ်ဆောင်နိုင်ခဲ့တဲ့အချက်တွေကိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။ဆရာဦးလာစောဘယ်လိုမြင်မိလဲ။ဒါဒီ3နှစ်ကာလအတွင်းမှာဝေဖန်မှုတွေထောက်ပြမှုတွေလည်းမျိုးမျိုးတော့ရှိကြပါတယ်။ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့နော်ဒီဆရာအနေနဲ့အတိုင်းတာတခုတီတီအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့ဟာတချို့ရောမြင်မိပါလ
ားပထမအဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနင်းနင်းထွေးထွေးနဲ့ရှစ်ချင်းခင်ခင်နဲ့တော့ဟိုတမတော်ကအဲလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေကရပ်ဖက်လူဖွဲ့စည်းတွေကအကုန်လုံးဖြစ်ရှင်နေပါတော့ဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးဝါးဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းဆင်းကျင်နေပါတော့အဲ့တော့ကျွန်တော်တို့ဘယ်ဆန္ဒစောလာတော့မသိဘူးเนาะဟိုအရန်မျောလင်းကြမြာကြည့်လို့တော့မသိဘူးကျွန်တော်ကတော့စိတ်တိုင်းမကြောက်ဘူးပေါ့နော်ဒီပြဿနာဒီအမှတ်ပုံကြီးရှင်းဖို့ဆိုတော့လည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်နော်စိတ်တိုင်းမကြောက်ဘူးအဲ့တော့ဒီကျွန်တော်တို့ကဒီဘက်ကလည်းဒီဒေါက်တာမြင့်ညွန့်တို့ပေါ့နော်အဲ့ NLD ဘက်ကလည်းတက်နေသမျှလုပ်တယ်အဲ့တော့လုပ်လို့မအောင်မြင်တာလည်းရှိရင်နော်အဲ့တော့ဟိုကိုပါတီလုပ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame game ဆန်သွားမှာလည်းကျွန်တော်စိုးရိမ်နေအဲ့တော့နော်ကျွန်တော်စိတ်တိုင်းမကြောက်ဘူးအခုနောက်ပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တိုးတက်မှုလည်းမရှိတော့ဆိုရှိပါတယ်เนาะ TPP အရင်တော့တိုးတက်မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်တွင်းမှာရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ပြီးခင်ဘာသာစကားသင်ကြားမယ်ဆိုလဲကျွန်တော်တို့စိတ်တမ်းမချဘူးနောက်ကျွန်တော်တို့ဆိုရင်အခုငငယ်ကလေးကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတယ်တက္ကသိုလ်လှူရှာမှုတွေကျွန်တော်ကြည့်ပြင်လာတယ်အဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားသမဂ္ဂလှူရှာမှုတွေကျွန်တော်စိတ်တမ်းမချဘူးဟိုနွေနွေထွေးထွေးနဲ့တကယ်အပေါ်တို့ဘေးကရင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေတဲ့ကြောင်းသားလှုပ်ရှားမှုကဘေးကိုထွက်ရှင်ထွက်လိုက်အစိုးရဆန်းကျင်လိုက်တခါတခါကွဲလိုက်အဲ့လိုဖြစ်နေတော့အဲ့တော့ကျွန်တော်တို့လှုပ်ရှားရတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးဆိုကျွန်တော်အရင်စိတ်ချမ်းသာရင်เนาะပင်လုံးကရှေ့ရပြိုးခဲ့တယ်တခါဒုတိယတပထမတစ်ကြိမ်ဒုတိယတစ်ကြိမ်တတိယတစ်ကြိမ်အဲ့လိုကျွန်တော်အဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာเนาะဒါပေမဲ့မထင်မှာပဲနဲ့ဟိုအထင်ငော်တွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်အဲ့တော့ကျွန်တော်ကတော့ဟိုဒီမိုကရေစီအပြောင်းလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိကြပါတယ်ဘယ်ဟာဖြစ်တော့မှားနေဘယ်ဟာဆော့အောင်ဆိုတာကိုတော့ကျွန်တော်နိုင်ငံအင်အားစုတွေမှာပွင့်ပွင့်လင်းလင်းဆွေးနွေးဖို့လိုတယ်လို့
ဟုတ်ကဲ့ဒီနေ့ဆွေးနွေးဝမ်းရလဲအဲ့အရာတွေကိုဆွေးနွေးစေချင်တာပါဒီငင်းကြီးနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါအရင်ဆုံးအနေနဲ့ပေါ့နော်ဦးအောင်မိုးစောရဲ့အမြင်ကိုလည်းသိချင်ပါတယ်ဒီ3နှစ်တာကာလအတွင်းအပြောင်းလဲပေါ့တိတတအပြောင်းလဲတွေ့ရတာများဘာများမြင်မိပါလဲရှင
်ဟုတ်ကျွန်တော်တော့တစ်ခုလုံးအပြောင်းလဲကိုကျွန်တော်နည်းနည်းဟို focus လုပ်ချင်တယ်ဆိုတော့အထူးသဖြင့်ပေါ့2015ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းလဲကိစ္စရှိမယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်နောက်တစ်ခုပါရှိမယ်ကျွန်တော်ငြိမ်းချမ်းရေးကိစ္စတွေရှိမှာပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာအခုအချိန်နေအထိအဲ့ဒီရွေးကောက်ပွဲဂရီတွေကိုဟိုတိတိတသားကြီးအောင်အောင်မြင်မြင်ကြီးဟိုအကောင့်ထဲပေါ်ပြနိုင်တာမတွေ့ရဘူးလို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပါဒုတိယတစ်ချက်ကပါလဲဆိုတော့ဟိုဒါကျွန်တော်တို့လူလူအစိုးရတက်တာဆိုလို့ရှိရင်3နှစ်ရှိသွားပြီပေါ့နော်ဆိုတော့ဒီ3နှစ်အတွင်းမှာကျွန်တော်မြင်တာကတော့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုကတုံသွားတယ်လို့တန့်သွားတယ်လို့ကျွန်တော်ယူဆဆိုရပါတော့ကျွန်တော်တို့လွှတ်တော်ကိုကြည့်မယ်ဦးလှစောတို့လည်းလွှတ်တော်မှာရှိပါတယ်နော်ဒီအစိုးရကိုကြည့်မယ်နောက်တရားစင်ရေးကိုကြည့်မယ်ဒီ3ခုရဲ့ independent ဖြစ်မှုအပြန်အလှန်ထိမ့်ညှိမှုက ီ3နှစ်အတွင်းမှာထင်းနေဆရာတွေ့ရတာခက်တယ်အုပ်ချုပ်ရေးကတိတ်ပြီးတော့ influence လုပ်လွန်းတယ်လို့ကျွန်တော်အဲ့လိုထင်တယ်ဆိုတော့အဲ့ဒါကဟိုတကယ်ဆိုဒီမိုဆီမတာအခြေခံအကြဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်တွေလွတ်လပ်စွာဖော်ထုတ်ခွင့်တွေစီဝေးခွင့်တွေဟာဟိုတကယ်တမ်းကျတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကြလာသလိုပဲဒီမိုဆီကနည်းနည်းကြုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆိုရင်ကျွန်တော်တို့ဖယ်ရယ်နဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကျွန်တော်ဟိုကျွန်တော်တို့ပါတီတွင်းမှာလည်းကျွန်တော်လေ့လာကျင်တာပါတယ်နောက်တစ်ခုကကျွန်တော်တို့လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းပြည်ကလည်းဖယ်ရယ်နိုင်ငံကိုတိဆောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလှုပ်ကျင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးတွေလည်းလုပ်တယ်ဟိုဒီကိစ္စကကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားတာစီးတာရှိတယ်ဆိုတဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ထဲမှာကတိကောက်ဖြစ်တယ်ပေါ့နော်ဟိုကျွန်တော်အဓိကပြောချင်တာကတော့ဟိုဟိုတော်တော်မျိုးညွန့်တော့ပဲဖြစ်ဖြစ်နော် NLD ပဲဖြစ်ဖြစ်ကျွန်တော်အစိုးရပဲဖြစ်ဖြစ်စူးစမ်းပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်ခုနဦးလာစောပြောသလိုပဲလက်ရှိအခြေအနေကြီးအောက်မှာအစိုးရနှစ်ခုလို့ဖြစ်နေတဲ့အခြေအနေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်သို့တော်လည်းပဲရေကောက်ပွဲဂရိတွေကတော့ကျွန်တော်ဟိုကုတ်ချိန်တွေပြပြဝဝအကောင့်တွေပေါ်လာတာကိုကျွန်တော်ဒီဒီစာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုဆီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အနေထားတွေကကျုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်။
ဆိုတော့ဥပမိုးဆိုထောက်ပြသလိုပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော် NLD ရဲ့ရွေးကောက်ပွဲဂတိဝတ်တွေအဓိကတိုင်းနာရေးငင်းညာရေးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘလောက်တိုင်းတာထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာဒါတော့မျိုးညွန့်နေနဲ့ယူဆမိပါလဲ
ကျွန်တော်တို့အစိုးရအနေနဲ့ရွေးကောက်ပွဲဂရီတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုဒီအကောင့်ထင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရီကွတ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်တရားဥပဒေစိုးမိုးရေးပြည်တွင်းစစ်ချုပ်ငြိမ်းရေးဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြီးတော့ဒီ၃ချက်လုံးကလည်းဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်အခုဖွဲ့စည်းရုံးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်းစင်ရေးအတွက်နော်ဟန်တာတာနှောက်ရက်တာနော်အာယုံပြောင်းတော်လောက်တာလေဘလောက်ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်းစင်ရေးအောင်မြင်ပြီဆိုရင်ပြည်တွင်းငြိမ်းချမ်းရေးရလဲကျွန်တော်အောင်မြင်သွားမှာပါကြံပြောရင်ကျွန်တော်တို့တိုင်းသားတွေလူချင်းနဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြတန်းခွင့်ဒီပြင်းစင်ရေးမှာတခါတည်းပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်တွင်းမှာဖြစ်နေတဲ့ပြည်ပခါတွေမှာအစိုးရကနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံယုံရေးနဲ့ပတ်သက်ရင်တမတော်ဟာနော်ဘလူးကူမှအခွင့်အမိန်တောင်းစီရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမဲ့အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်တွင်းငြိမ်းချမ်းရေးမှာလည်းရှိဖို့အများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်တရားဥပဒေစိုးမိုးရေးမှာအခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလှမ်းတွေကျွန်တော်တို့ရှိနေပါတယ်တို့တော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူးဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်နော် law enforcing နော် personal ပေါ့ဥပဒေကိုထိန်းသိမ်းလိုက်နာရမယ်ရဲတို့တပ်တို့နော်ကျွန်တော်တရားရုံးဝန်ထမ်းတို့သူတို့ကကျွန်တော်တရားဥပဒေစိုးမိုးရေးမှာဘလောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးရေးအောင်မြင်မှုမှာအရင်အရေးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တကွတော့အလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိန်းသိမ်းကြံ့မှတ်ဖို့ပါဝင်ရမယ်ပုံကအလုံးရဲ့သူတို့ရဲ့ mindset ပေါ့ခံယူချက်ပါပြောင်းသွားမှာပါအဲ့ဒီဥပဒေထိန်းသိမ်းရေးမှာပါနေတဲ့ပုံကအလုံးနောက်ဒီဟာနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါဒီပါပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေ၎င်းနော်ပြည်တွင်းငြိမ်းချမ်းရေးတွေကအရှိန်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လုံ့ဝမဲ့လမ်းစဉ်ကိုလမ်းစဉ်မပြောက်ပဲပန်းနိုင်အတိုင်းဒီဇိုင်းမှမှလုံနေဖို့အရေးကြီးဆုံးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ NLD ပါတီအနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလွှတ်တော်ထဲမှာစလုံညာနေတာတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့ဒီအစမှကိုပဲဒီပြင်ရေးဆိုတဲ့အဆင့်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာသုံးသပ်တဲ့ပူပေါင်းကော်မတီဖွဲ့တဲ့အဆင့်မှာတော့မှဒါကန့်ကွက်မှုတွေကရှိတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးရကောတကယ်တမ်းပြင်နိုင်ဖို့ဆိုတဲ့အခြေအနေမှာဘလောက်ထိလက်တွေ့ကြပါသလဲဒါတော့ကျွန်တော်ဟိုဦးလာစောဆွေးနွေးပေးစေချင်ပါတယ်တကယ်ပြင်ဆင်နိုင်ဖို့လက်တွေ့ကြကြအခြေအနေဘယ်လိုရှိပါ
ကျွန်တော်နားရတာဖွဲ့စည်းပုံပြင်ဆင်ရေးကတော့ခုနော်ကျွန်တော်လွှတ်တော်ထဲမှာ NLD က ဟိုအနေဒီလုတ်တဲ့လုတ်ရပုံမှာဝုံးဆိုမှတ်တက်တရားဓာတ်ပေါ်လေးတက်မတော်ကအဲ့တော့အနေဒီနဲ့တက်မတော်ကြားထဲမှာတော့ကျူတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ဒါပုံပုံလင်းပြောရင်တော့စစ်ဖက်ရပ်ဖက်ဆက်ဆံရေးဟာချောချောမွေ့မွေ့မရှိဘူးချောချောမွေ့မရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကျွန်တော်တိတ်တရားဝင်လို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်ပင်လုံညီလာခံခေါ်ပြီးတော့ပင်လုံညီလာခံတဲ့မှာကျွန်တော်တို့ဒီ national accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွှတ်တော်တဲ့လုပ်မယ်အဲ့ national accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးတော့ဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို political framework ထဲမှာလည်းတာဝန်ခွဲပြီးချပြီးပြီးသားလေ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောတယ်လို့ချောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ် abortion ဖြစ်ပြီးတော့အကြမ်းမှာလွှတ်တော်ထဲမှာပေါ်လာတယ်အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မအားနဲ့ချက်ကြောင့်လားအဲ့ဒီလက်နက်ကင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညံ့လို့လားတိုက်နိုင်ငံရေးပါတီတွေကပဲညံ့လို့လားဆိုအဖြစ်မချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီဟာဇံမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်အပေါ်အခန်းဆက်နှစ်436မှာထင်ပါပဲအဲ့တော့ဒါကြီးကျွန်တော်တို့ဘယ်လိုဖြစ်ရှင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တဲ့ပေါ့လေ all inclusive all inclusive ဆိုတာကျွန်တော် EO လည်းပါသေးတယ်เนาะအရဖက်နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NLD လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ11B လုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမယ်ထင်တယ်အဲ့လိုမျိုးလွှတ်တော်ထဲမှာဆိုရင်လွှတ်တော်ထဲမှာအဲ့လိုလုပ်ရင်တော့ civil military relation မကောင်းတဲ့အတွက်ကြောင့်တယောက်ကသုံးဆိုရင်နောက်တစ်ယောက်က၄ဖြစ်နေလေအဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစီးပွားရေးဒီပေါ်မှာကြရက်ရလိမ့်မယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းရင်းသားတွေဓာတ်တွေမှာဆိုလဲကရှင်မာတော်၎င်းကရင်မာတော်၎င်းရှမ်းမာတော်၎င်းရခိုင်မာတော်၎င်းအဲ့ဒီလက်နက်ကန်ပုံကန်မှုတွေကရေရှင်မြင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တိဆောက်သုံးနှစ်မပြောဘဲနဲ့နောက်ငနစ်တိဆောက်လဲကျွန်တော်တိုင်းပြည်တွေကောင်းမဲ့အလားလားမမြင်ဘူ
းဆိုပို့ပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြတယ်လို့ယူဆပါတယ်အဲဦးအောင်မိုးစောဘယ်လိုမြင်မိလဲလက်ရှိသွားနေတဲ့ရွေးကောက်ပွဲဒီတတိကဝက်အတိုင်းပေါ့နော်ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
ကျွန်တော်ထင်ပါတယ်ဟိုဟာဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမယ့်ကိစ္စလွှတ်တော်အတွင်းလွှတ်တော်ပနေပေါင်းစုံနဲ့လိုရမယ့်ကိစ္စလို့ကျွန်တော်မြင်ပါတယ်လွှတ်တော်အတွင်းမှာခဏစ်စူးစမ်းတဲ့စူးစမ်းမှုကတော့လွှတ်တော်အတွင်းမှာရှိရလွှတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့NLD ရှိမယ် USDP ရှိမယ်တမရောကိုယ်စားလှယ်တွေရှိမယ်ဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များရလည်းများကျွန်တော်တို့လိုချင်တော့လည်းရရမှာရမယ်အဲ့ဒီတိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ Federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ Constitution တစ်ခုဖြစ်ဖို့ကတော့ဘက်ဆုံးလောက်ရလိမ့်မယ်လို့ထင်တယ်တော့လွတ်တော်ရင်းကလွတ်တော်ပါအောင်အကုန်လုပ်ရမယ်